ထိုင်းမြန်မာနယ်စပ်ကောတောင်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာဩဂတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကြေးရွာတွေဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ထိုင်းနယ်စပ်ရနောင်းခရိုင်တွေကိုထွက်ပြေးခဲ့ကြပါတယ်။ထိုင်းဘက်ကလည်းစစ်ဘေးရှောင်သူတွေကိုယာယီလက်ခံပေးထားပါတယ်။ဒီကြောင်းပြည်သူကတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ။
အမြမာနယ်ဇက်ကော့တောင်းဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာမလီဝမ်ကြီးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ဩဂုတ်လ24ရက်နေ့ကခမောက်ကြီးမြို့နယ်နဲ့ချောင်းဝကြီးရွာဘက်ကဒေသခံစစ်ဘေးရှောင်တရာကျော်ဟာထိုင်းနယ်ဇက်ရနောင်းခရိုင်ထဲကိုထွက်ပြေးလာခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ
်ဒီမလီဝမ်ကြီးရွာဘက်ကနေပြီးတော့သူ့ဘော်ဒီရေချောင်းနဲ့သွားတဲ့ခမောက်ကြီးမြို့နယ်နဲ့ဒီ၆ဝက်ကြီးရောက်ဖက်ကူပေါ်ဒီစစ်ကောင်စီကနောက်ထပ်130နဲ့ဒီရေချောင်းခင်းကြီးကနေပြီးတော့သူတို့ယူရီဖက်ကူသူတို့လိုက်စစ်စစ်တယ်ပေါ့ဒီကတော့ဒီပြည်တယ်ဒီနှစ်ပတ်သက်ပြီးတော့သူတို့လိုက်စစ်စစ်တယ်လို့ကျွန်တော်ယူဆရတယ်အဲ့လိုသူတို့တော့ရွာတွေသူတို့တော့စစ်စစ်တဲ့ချိန်မှာဒီတချို့ယူရခံနေပေါ့နော်ဒီတပ်ဖွဲ့ဖြစ်ပြီးနောက်ပိုင်းမှာဒီယူရီဖက်ကူအခြေချတာမျိုးလုပ်တာခင်ဗျာဘလိုမျိုးချက်ချတာမျိုးဆိုတော့အခုတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဒီဒေသခံယူရသားတွေဟိုဖွင့်မပြေးဘူးဟိုပြီးတော့ဟိုဆက်ပြီးဟိုဖတ်ပြီးမယ်အိမ်ယူရဲသူမရှိမယ်ဆိုပြီးတော့ချိတ်ကြောက်တာပေါ့အဲ့လိုပြောတဲ့အခါကျမှတော့ဒီတချို့ရွာခံတွေကတော့ကြောက်ပြီးတော့ဒီဟိုရွာဒေသခံကဒီသုံးတရာကျော်လောက်ကဒီအဲ့ခင်းဖြစ်တဲ့နေ့မှာပဲဒီနေ့လက်ပိုင်းလောက်မှာပေါ့ဒီထိုင်းပြည်ကိုသူတို့စစ်တွေနဲ့ကျူးပြီးဖတ်ပြီးသွားတယ်ခင်ဗျာဟုတ်ကဲ့
ဖြစ်စဉ်ကတော့ကော့တောင်းမြို့မလီဝမ်ကျေးရွာဘက်ကိုစစ်ကောင်စီအင်အား50နီးပါးကစစ်ကြောင်းထိုးတဲ့အချိန်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာကြောင့်စစ်ကောင်စီဘက်ကလည်းထိခိုက်သေးဆုံးတာတွေဖြစ်ခဲ့ပါတယ်ဒီနောက်မလီဝမ်ကျေးရွာဘက်ကနေခမောက်ကြီးမြို့နယ်နဲ့ချောင်းဝဘက်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုလိုက်လံရှာဖွေတာတွေလုပ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုမျိုးထိုင်းဘက်ကိုစစ်ဘေးရှောင်ရတာတွေကလွန်ခဲ့တဲ့လတွေတုန်းကလည်းရှိခဲ့တယ်လို့လည်းဆက်ပြောပြပါတယ
်ရင်းနှောကတော့ဒီကိုခဘောကပေါ်ဒီခမောက်ကြီးမြို့နယ်အထက်မှာပဲကျွန်တော်တို့ဒီရှောင်းကိုဝလို့ပါလို့မှအဲ့ဒါကလည်းဒီနော်ဒီလေဟိုလင်းကားလောက်လောက်ကလည်းတိုက်ပွဲတွေဖြစ်တဲ့ချိန်မှာလည်းပဲဒီမကြခဏအိမ်မှာနှစ်ခါသုံးပေါ်လာပေါ့နော်ဒီ type ကိုအဲ့မျိုးဟိုဒေတာကဆက်ဆောင်တွေကိုဦးရနေကြည့်ဖက်ပြတာမျိုးရှိတယ်ဟိုကတူအစောပိုင်းမှာတော့ကျွန်တော်တို့ချိန်တော့ဟိုလက်ပိုင်းတော့ဒီချာတော့မှန်ပြီးတော့ဘူးပထမဆုံးဖြစ်တဲ့ချိန်မှာဆိုတော့ဟိုဘောညမဆက်ဆောင်ဟိုနှစ်ယောက်ကျော်သုံးယောက်လောက်ကို type ကိုဖက်ပြတော့တာမျိုးရှိတယ်ဟိုဒီကညမဖက်မှာလည်းဒီလက်စားဆက်မှာဒီဟိုတိုက်ပွဲဒါရှော့ဖြစ်နေကတည်းကတော့အဲ့ဆောင်တွေတပတ်နီးပါးလောက်လာပြီးတော့နေခဲ့ရတာမျိုးရှိတယ်ခင်ဗျာဟုတ်ကဲ
့။ဩဂုတ်လအတွင်းမှာပဲကော့တောင်းမြို့မလီဝမ်ကျေးရွာကဒေသခံအမျိုးသမီးအမျိုးသား5ဦးလောက်ကိုစစ်ကောင်စီကဖမ်းဆီးတာတွေလုပ်ခဲ့ကြောင်းဒီအတွက်ဒေသခံတွေဟာတိုက်ပွဲဖြစ်ပြီးတာနဲ့စိုးရိမ်ပြီးထိုင်းဘက်ကိုထွက်ပြေးကြတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။